အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးတွစ်ဆုံမှုစီစဉ်ထားချိန်မှာပဲနျူကလ িয়ার ကိစ္စရေးခရီးပြူထားတဲ့အတိုင်းဆောင်ရွက်တဲ့အနေနဲ့မြောက်ကိုရီးယားကပုံကဲနျူကလ িয়ার စမ်းသပ်စခန်းကိုဒီနေ့ပဲပိတ်လိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်အစီအစဉ်ကိုလုံးဝဖျက်သိမ်းပြီးအပြန်အလှန်အနေနဲ့ပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးလုံခြုံရေးအတွက်အာမခံချက်ပေးနိုင်မဲ့သဘောတူညီချက်ရရှိနိုင်ရေးအမေရိကန်နဲ့ဆွေးနွေးရမှာအထောက်အကူဖြစ်စေဖို့မြောက်ကိုရီးယားဘက်ကဆောင်ရွက်ခဲ့တဲ့အပေါ်တောင်ကိုရီးယားအစိုးရကလည်းကြိုဆိုလိုက်ပါတယ်။ရှင်နာကမှာနျူကလ িয়ার လုံးဝကင်းစင်ရေးအတွက်အခုလိုရွက်ကအခွင့်အလမ်းတစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူနော့ကျူတက်ကပြောဆိုခဲ့တာပါ။နျူကလ িয়ার စမ်းသပ်စခန်းတစ်ခုပိတ်လိုက်တဲ့အတွက်ထူးခြားတဲ့လက္ခဏာတစ်ခုဖြစ်တွေ့ရပေမဲ့ကင်ချွန်အစိုးရအနေနဲ့အနာဂတ်မှာနျူကလ িয়ার စမ်းသပ်မှုတွေလုံနိုင်စွာရှိနေသေးတဲ့အတွက်အကဲခတ်တွေကတန်တရားတွေလည်းရှိနေပါတယ်။မြောက်ကိုရီးယားကအခုပိတ်လိုက်တဲ့မြေယောစခန်းမှာဥမင်လိုင်ကောင်းစနစ်အနည်းဆုံးနှစ်ခုရှိနေပြီးနျူကလ িয়ার စမ်းသပ်မှု6ခုစလုံးကိုလည်းအဲ့ဒီမှာပဲလုပ်ခဲ့တဲ့အကြောင်းလဲမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ 38 North website ကဖော်ပြထားပါတယ်။စမ်းသပ်မှုတွေမှာတိုးတက်မှုတွေလည်းတွေ့ခဲ့ရတာပါ။ပထမဆုံးချိန်2006ခုနှစ်ကစမ်းသပ်ခဲ့ချိန်မှာခန့်မှန်းကြီး 1.2 ကီလိုတန်ပြင်းရရှိခဲ့ပြီးဒုတိယကမ္ဘာစစ်အတွင်းအမေရိကန်ကဂျပန်နိုင်ငံဟီရိုရှိမားမြို့မှာကျက်ချခဲ့တဲ့16ကီလိုတန်ပြင်းရရှိတဲ့အနုမြူပုံးတဲ့အားပြိုခဲ့ပါတယ်။ဒါမှမဟုတ်နောက်ဆုံးချိန်2018ခုနှစ်ကစမ်းသပ်မှုမှာတော့ပြင်းရကီလိုတန်150နီးပါးထိရှိခဲ့တာပါ။ပြည်ရနေစတင်ပါလာကစမ်းသပ်ချိန်မှာမြေအုပ်မင်ဖြူချက်ရကစကန်းဟာတုံးပြရတော့တိဖြစ်ခဲ့ကြောင်းလဲသတင်းတွေထွက်ပေါ်ခဲ့ပေမဲ့နောက်ထပ်အုံပြုလို့ရနိုင်တဲ့ဥမင်လန်ကောင်းတစ်ခုကျန်ရှိနေသေးတယ်လို့လဲကျွမ်းကျင်သူတွေကယူဆထားကြပါတယ်။